မြန်မာနိုင်ငံရဲ့ရိုင်ဂျာတွေအပေါ်ရက်ဆက်တဲ့လှုပ်ရှားဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်ကြောင်းနဲ့ဖန်စီထိန်းသိမ်းခံထားတဲ့ Writers သတင်းထောက်နှစ်ဦးကိုပြန်လုပေးရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်အမှတ် 1091 ကိုအတန်းနဲ့မဲခွဲတဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုလိုအထူးမှတ်တမ်းတင်ဖို့မဲခွဲဆုံးဖြတ်မှုကိုတော့ရက်ရွှေ့ဆိုင်ခဲ့ပါတယ်။အခုကိစ္စအတန်းနဲ့မဲခွဲဆုံးဖြတ်ချက်အဖြစ်မှတ်တမ်းတင်မဲခွဲဆုံးဖြတ်မှုလုပ်ရချင်းအကြောင်းကဆုံးဖြတ်ချက်ကိုပုံမိုလင်းနဲ့ဆီလို့တဲ့အတွက်ဖြစ်ကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အောက်လွှတ်တော်အမအက်ဒရစ်က VOA သတင်းထောက် Greta Van Susteren နဲ့တွေ့ဆုံမေးမြန်းခါမှပြောပါတယ်။အကြောင်းဆိုကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်မှာကနဦးဩဂုတ်လကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက် 1091 ရဲ့နောက်ဆုံးပြင်ဆင်ချက်ပါရခိုင်ပြည်နယ်မှာဩဂုတ်လကဖြစ်ပွားခဲ့တဲ့ရူဟင်ဂျာတွေပေါ်ရက်စက်တဲ့လူရဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်တဲ့ဆိုတာကိုအသိမှတ်ပြုပြီးအင်းတင်ကြီးပါမှာရူဟင်ဂျာ10ဦးအသက်ခံရမှုကိုစုံစမ်းစစ်ဆေးဖော်ထုတ်မှုကြောင့်တရင်တောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးမြန်မာအစိုးရကပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာဒီဇင်ဘာလ17ရက်နေ့က Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ရေးအတွက်လွှတ်တော်မှာနီးနီးဖြစ်တဲ့ Voice Vote အသံနဲ့မဲခွဲဆုံးဖြတ်နည်းနဲ့ Record Vote လွှတ်တော်အမတ်တဦးချင်းစီရဲ့ထောက်ခံမှုအကန့်အကွက်မှုကိုမှတ်တမ်းတင်တဲ့နည်းရှိရမှာပထမအသံနဲ့မဲခွဲဆုံးဖြတ်ခဲ့ရမှာအောက်လွှတ်တော်အမတ်အများစုကသဘောတူခဲ့ကြတာဖြစ်ပါတယ်။
Drummond just back to balance this time. The question is, will the House suspend the rules and agree to House Resolution 1091 as amended? Those in favor say aye. And those opposed, no. In the opinion of the chair, two-thirds being in the affirmative, the rules are suspended.
ဒါပေမဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုကို genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့အောက်လွှတ်တော်ဆုံးဖြတ်ချက်မှာတိုက်တွန်းထားသလိုသမ္မတ Trump အစိုးရအနေနဲ့သတ်မှတ်ပေးဖို့လွှတ်တော်ကအလေးအနက်ထောက်ပြလိုတဲ့အတွက်ကြောင့် Record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌလည်းဖြစ် California ပြည်နယ် Democrat အောက်လွှတ်တော်မှလည်းဖြစ်တဲ့ Ed Rice ကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါတယ
် On that I request the yeas and nays.
Yeas and nays are requested. Those in favor of taking this vote by the yeas and nays will rise and remain standing until counted. Sufficient number having arisen, the yeas and nays are ordered pursuant to clause B of rule 20. Further proceedings on this question will be postponed.
အောက်လွှတ်တော်ဆုံးဖြတ်ချက်ရဲ့လိမ့်နေမှုကိုပြလို့တဲ့အတွက်ကြောင့် Record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ရမှာအချိန်အကန့်အသတ်ကြောင့်အင်္ဂါနေ့ကအတန်းနဲ့မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာတော့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ဥပဒေကြမ်းတွေအတော်များများရှိခဲ့တဲ့အတွက်ကြောင့်မဲခွဲဆုံးဖြတ်မှုကိုဗုဒ္ဓနေ့ကိုရက်ရွှေ့ဆိုင်ခဲ့ရမှာဗုဒ္ဓနေ့ညမှာလည်းတခြားမဲခွဲဆုံးဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကြောင့်ထပ်ပြီးရက်ရွှေ့ဆိုင်ထားတယ်လို့သိရပါတယ် VOA သတင်းတော် Greta Van Susteren နဲ့ပုတ်ထုနေ့ကတွေ့ဆုံမိ мян ကမှာအောက်လွှတ်တော်မှာ Ed Rice ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုတောင်းဆိုခြင်းဟာအောက်လွှတ်တော်မှာ Republican ရော Democrat အမတ်တွေကပါတခဲနဲ့ထောက်ခံမှုပြသလူတဲ့အတွက်ဖြစ်တယ်လို့ဖြေကြားခဲ့ပါတယ
် All the members of the members of my committee and this is unanimous have an awareness from all the hearings we've held on this all feel passionately about this
လူဒီကိစ္စနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေအားလုံးကော်မတီဝင်တွေအားလုံးကတညီတညွတ်တဲ့သဘောတူညီကြပါတယ်။ Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Mike McCaul ကအစ New York ပြည်နယ် Democrat အမတ် Elliot Engel အစိုးပါတီနှစ်ဖက်စလုံးကကျွန်တော်တို့နှစ်နှစ်ကာကသဘောတူညီကြတာဖြစ်ပါတယ်။အဲဒါကြောင့်အခုမဲခွဲတဲ့အခါမှာလဲဒီမဲတွေဟာတညီတညွတ်တဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ပေးခြင်းတဲ့သဘောထားနဲ့ဖီအားတွေကိုမှတ်တမ်းမှတ်ရအတိအကျဖြစ်အောင်ဆောင်ရွက်လိုခြင်းပဲဖြစ်ပါတယ်လူမျိုးလုံးတပ်ပြမှုတွေရှိခဲ့တယ်ဆိုတဲ့တွေးရှိချက်တွေကိုမှတ်တမ်းအတိအကျတင်ပြီးစတင်အရေးယူလှုပ်ဆောင်နေပြီးဒီလိုရက်ဆက်ကြမ်းကြုတ်မှုတွေရတန်းကရရတော့မယ်ဆိုတာတွေကိုလည်းဖီအားပေးခြင်းတဲ့သဘောဖြစ်ပါတယ
်ဒါအပြင်မြန်မာစစ်တပ်ရဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လုပ်ရဟာ genocide ဖြစ်တယ်ဆိုတာကိုပြသနိုင်ဖို့အတွက်ထွတ်တော်အပါဝင်အမေရိကန်အစိုးရကပါတဒန်နဲ့ထွက်ဖို့လိုတဲ့အတွက်ကြောင့်အခုလိုဆုံးဖြတ်ချက်ကနေဖိအားပေးခြင်းဖြစ်တယ်လို့ Ed Rice ကတွေ့ဆုံမိ мян ကန်တွင်ဖြေကြားခဲ့ပါလေ
Well, let me explain the impact of that because when we speak with one voice in the United States and we force a determination of genocide which is the objective here
အဲဒီဆုံးဖြတ်ချက်ရဲ့တရားမှုနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပြစီအမေရိကန်ပြည်ထောင်စုအနေနဲ့အတန်တန်တဲ့ထွက်ဖို့လိုပါတယ်ဒီမှာဥတီချက်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကို မပြစ်မနေတတ်မှတ်ဖို့ပါပဲ။လူမျိုးရုံးတပ်ဖြတ်မှုကိုဆက်လုပ်နေကြသူတွေကိုလည်းပြင်းထန်စွာအသိပေးရရောက်ပါတယ်။လူပေါင်း 2,500 အသက်ခံခဲ့ရတယ်။အမျိုးသမီး 19,000 အတ္တမပြုကျင့်ခံခဲ့ရတယ်။ဒီလုံရမှာပါဝင်ကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့ကျွန်တော်တို့ကတညီညွတ်တဲ့အတန်တန်တန်နဲ့ထွက်ပြီးသတိပေးလိုက်တာဖြစ်ပါတယ်။ဒီအပြင်မှာလည်းဒီပြစ်မှုတွေရဲ့လေးနှံ့မှုကိုနိုင်ငံတကာလူအဖွဲ့အစည်းကနားလည်လာအောင်အခုလိုကျွန်တော်တို့ကစတင်လှုပ်ဆောင်လိုက်တာပါ။ဒါဟာလိုအပ်ပါတယ
်။ဒါအပြင်မြန်မာစစ်တပ်ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့လေအောက်လွတ်တော်အနေနဲ့ကြိုးပမ်းလှုပ်ဆောင်နေတယ်လို့လေ address ကတွစ်ဆုံမီမြန်ကန်တွင်မှဖြေကြားသွားပါတယ်ရှင်
။နဲ့တွစ်ဆုံမီမြန်ခါမှပြောပါရယ်အကြောင်းဆုံကိုတော့ဒေါ်လလတန်းကတင်ပြထားပါရယ်ရှင်။